ကိုဗစ်အတည်ပြုလူနာ100ကျော်ပြန်ရှိလာတဲ့မြန်မာနိုင်ငံမှာတည်ကြားခွဲရတဲ့ quarantine center 39ခုထားရှိဖို့ကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေတယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်လူဦးရေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးမြို့နယ်22မြို့နယ်မှာလူ3000စာအတွက် quarantine center တွေကိုထားရှိဖို့စီစဉ်ထားတာနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်အခြေအနေတွေကမတိမငြိမ်ဖြစ်နေတဲ့အချိန်မှာပဲကိုဗစ် -19 ကူးစက်ရောဂါကူးစက်သူတွေပြန်ပြီးတော့တိုးလာနေပါတယ်အခုရက်ပိုင်းအတွင်းမှာကိုတရက်ကိုကိုဗစ်အတည်ပြုလူနာက100ကျော်အထိရှိလာနေပါတယ်ဇွန်လ10ရက်နေ့ကဆိုရင်လူပေါင်း162ယောက်မှာကိုဗစ်ကံရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးတော့သေဆုံးသူက4ယောက်ဖြစ်ပါတယ်ဒီလိုအတည်ပြုလူနာတွေပြန်များလာတဲ့အတွက်လူနေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးကမြို့နယ်22မြို့နယ်မှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက quarantine center တွေပြင်ဆင်နေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
အဲရန်ကုန်မှာတော့ quarantine center တွေတောက်တာနဲ့ပတ်သက်ပြီးတော့ရန်ကုန်မှာရှိတဲ့မြို့နယ်22မြို့နယ်ရဲ့နေရာ38နေရာမှာလူ3000ကျော် quarantine center တွေတောက်ဖို့အတွက်ကပြင်ဆင်နေပါတယ်ပြင်ဆင်နေဆိုတာကလည်းရန်ကုန်တိုင်းဒေသကြီးဆိုရဆွဲနဲ့ရန်ကုန်တိုင်းကျမ်းမာနဲ့ဒါတောက်ဆက်ပြီးတော့ဆောင်ရွက်နေဖြစ်ပါတယ်ဒါအဲ့တော့တကယ်လို့ရောဂါဖြစ်ပေါ်တဲ့ဒီလိုများလာတယ်ဆိုလို့ရှိရင်တို့တွေကိုတို့ရဲ့ဖြစ်ဖြစ်ဆက်ဆက်တဲ့ contact တွေเนาะ contact တွေကို quarantine ထားဖို့ကြီးရတာဖြစ်ပါတယ်လို့ပြောတော့ကျမတို့contact တွေကရောမဆန်တာမှာဒါပြန်လောလောဆယ်ကတော့ပို့ဆောင်ပြီးတော့လုပ်နေဖြစ်ပါတယ
်လက်ရှိမှာတော့ COVID-19 ကူးစက်ခံနေရတဲ့အတီးပြူလူနာတွေကိုဖောင်ကြီးမှာထားပြီးတော့ကုသပေးနေတယ်လို့သူကပြောပါတယ်ဆရာနာသိမ်းပြီးတဲ့နောက်ပိုင်းကူးစက်မှုပြန်မြင့်တက်နေတဲ့အထက်ကအတီးပြူလူနာအများဆုံးတွေ့ရှိတာကတော့စကိုင်းတိုင်းဖြစ်ပါတယ်ဒုတိယနဲ့တတိယကတော့ချင်းပြည်နယ်နဲ့ရန်ကုန်တိုင်းတို့ဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်ရန်ကုန်တိုင်းကတော့လူနေထူထပ်တာမို့လို့သတိထားရမယ့်အခြေအနေမှာရှိနေပါတယ်။အတီးပြူလူနာတွေဟာယောဂပြင်းထန်မှုအစဉ်လိုက်ဆေးရုံတွေခွဲပြီးကုသဖို့ပြင်ဆင်ပေးနေပါတယ်လို့ဒေါက်ခင်ခင်ကြီးကရှင်းပြပါဗျာ။သက
်ဆိုင်ရာတိုင်းသက်ရှင်တွေမှာရှိတဲ့ဆေးရုံမျိုးနဲ့ဆေးရုံတွေရှင်းထားဖို့ကြိုးစားထားပါလား။ဒါဟာယောဂလက္ခဏာမပြင်းတဲ့သူတွေ၊ယောဂလက္ခဏာမဆိုးတဲ့သူတွေ၊ပါမန်လက္ခဏာတော့ပိုးတာတွေ့တယ်၊ဒါမှမခံစားရဘူး။သူတို့တွေကမျိုးနဲ့ဆေးရုံမှာထားရှိကြလို့ကုသမှုပေးမယ်။တကယ်လို့ယောဂလက္ခဏာကျင်းတယ်၊နောက်ဆက်ယောဂလည်းရှိတယ်၊အသက်ကလည်းကြီးတယ်ဆိုတာကပြည့်စုံပြီးမှကုသမှုပေးမယ်။ဒီလိုပုံစံနဲ့ကျွန်တော်တို့လက်ရှိနေတာဆောင်ရွက်ထားတာဖြစ်ပါတယ်
။လက်ရှိမြန်မာနိုင်ငံမှာဆီယနာရှင်စန့်ကျင်ရေးအာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာဆရာဝန်တွေသူနာပြုတွေဈေးဝင်တန်းတွေပါဝင်နေပြီးဒီလို CDM ပြုတ်လုနေတဲ့သူတွေကိုလည်းဆေးအုပ်ချုပ်ရေးကောင်စီကဈေးကုသခွင့်လိုင်စင်ပြန်ပြီးတော့ရုပ်သိမ်းတာပြင်ပဈေးုံဈေးကန်တွေမှာကုသခွင့်မပေးတော့တာစတဲ့အရေးယူမှုတွေရှိနေတာမို့လို့ကိုဗစ်တတိယလိုင်းသာဖြစ်လာမယ်ဆိုရင်လက်ရှိစစ်ကောင်စီလက်အောက်ကျန်းမာရေးဝန်ကြီးဌာနဟာဘလောက်အထိကြံ့ကြံ့ခံပြင်ဆင်နိုင်မလဲဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။တည်ဆုံးသူကလည်းပို့ပြီးတော့တိုးလာနေတာကြောင့်ပြည်တွင်းမှာတတိယလိုင်းဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဘဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့အခုလိုပြောပါတယ်
။ကိုဗစ်ဖြစ်ဖြစ်နေတဲ့မှာကပြောမယ်ကျင်းများတယ်ဆိုတဲ့အနေကဟုတ်ပါဘူး။ဒီလိုစရနေတဲ့နေပါပြရို့ကောင်းစွာဆင်းချုံနိုင်ဖို့ဆိုတာကကျန်းမာရေးနဲ့အားစားဝန်ကြီးဌာနအခုရဲမှာစရှိရမှာပေါ့။ကျေးဇူးတွေမှာလည်းတောင်းရှိပါတယ်။ကျေးဇူးတွေကိုဗစ်စီကံကိုလိုက်မှာမှုပေါ်ရတယ်ဆိုလို့ရှိရင်တော့ဒီကြက်ပြလိုင်းဖြစ်သွားမှုလက်ရှိဖြစ်နေတဲ့ရောဂါပိုးမှုရှိမှာများလာမှာဖြစ်ပါတယ်။များလာမယ်ဆိုလို့ရှိရင်တော့ဒါဟာဒီနောက်ပြောတဲ့အခုလက်ရှိနေသားတော့ကျွန်တော်တို့ကောင်းကောင်းသိချုံနိုင်တယ်။ပိတ်များလာပြီဆိုလို့ရှိရင်တော့အခက်အခဲရှိမှာဖြစ်ပါတယ်။ဒီနေရာမှာ quality care ဆိုတဲ့နေရာမှာဒါတော့လည်းဒီနေ့ဒီနောက်ပြောတဲ့လို့ဆင်းတော့တို့ရဲ့ကျန်းမာရေးဆောက်ရှောက်အခြေဝါပေးနိုင်ဖို့ဆိုတော့အခက်အခဲရှိမှာဖြစ်ပါတယ်။အဲဒီတော့ဒီဥစ္စာရောဂါပိုးမှုတွေကများလာရင်အဲကုသမှုတော့ပေးနိုင်မှုမပေးနိုင်မှုဒီရောဂါဖြစ်သွားမှုများလာတဲ့အခါကိုတော့များလာတဲ့အခါကိုကျမတို့အနေနဲ့အဲဒီဖြစ်ပုံများလာလို့ဖြစ်လို့လုပ်မယ်ဆိုတဲ့ဥစ္စာလည်းကျုပ်ပြင်ဆင်ထားပါတယ်
COVID-19 ကူးစက်ကပ်ရောဂါရှိမရှိနေစေစစ်ဆေးမှုနှုန်းကတော့ဆီယနာမသိန်းခင်တုန်းကတရက်ကိုတောင်းကနန်းကျော်အထိရှိခဲ့ပါတယ်။ဆီယနာသိန်းပြီးတဲ့နောက်မှာတော့ထောင်ကနန်းအထိကျဆင်းသွားပါတယ်။ဇွန်လ10ရက်နေ့အထိစရင်အရာမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာစုစုပေါင်း134,000ကျော်နီးပါးရှိပြီးသေဆုံးရသူက3,238ဦးရှိပါတယ်။ပြန်လည်ကောင်းမွန်လာသူကတော့133,000နီးပါးအထိရှိပါတယ်ရှင်။